Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့ညနေခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ26ရက်ဇာတာဝတိနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိ Washington DC မြို့တော်ကနေလိုင်းလိုမီတာ1925ရို့အနီးဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ကတလွန်းညဒေသကိုပိုင်အုပ်ချုပ်ခွင့်ကိုပြန်လည်ရုပ်သိမ်းရေးစပိန်လွှတ်တော်ကစက်ပြီးကြိုးပမ်းနေမယ်ဆိုရင်နိုင်ငံရေးချက်တဲတွေပိုဆိုးလာနိုင်တယ်လို့ကတလွန်းညကောင်ဆောင်ကသတိပေးပါရယ်မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ဗြိတိန်နိုင်ငံကဥဆောင်ရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းချက်ကိုကုလသမဂ္ဂလူညွေးကောင်စီမှဖြန့်ဝေထားပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တိမ်ကြီးထိုင်နေတူကြီးညာပေးတော့မှာပါ
ဟုတ်ကဲ့ပါခင်ဗျာပြီးခဲ့တဲ့သတင်းပတ်တည်တဲ့ရခိုင်ပြည်နယ်ကအခြေအနေဟာအကြီးအကျယ်ဆိုးရွားခဲ့တယ်လို့မြန်မာပြည်ဆိုင်ရာကုလလူအခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီကဗိုလ်ဒုနေကတင်သွင်းတဲ့အစီရင်ခံစာမှာပြောပါတယ
် Unfortunately there seems to be little sympathy let alone empathy for the Rohingya people in Myanmar
မစ်ယန်ဟီလီပြောကြားသွားတာပါဒီအကြောင်းသတင်းတွေပြီးမှတင်ဆက်ဖို့ရှိပါတယ်နိုင်ငံတကာဖိအားတွေတိုးနေချိန်မှာမောင်တော်ဘူးသီးတောင်ဘက်မှာတော့အခြေအနေတွေတည်ငြိမ်စပြုလာပြီဆိုပြီးတက်တီကိုပြန်လဲရုပ်သိမ်းနေပါတယ်။ကမ္ဘာနန်းတက်ရှိဆုံးထိုင်းဘီယင်ဘူမီပေါ်နောက်ဆုံးကာရဝါပြုစာပနအခမ်းအနားကိုမြန်မာတွေလည်းကျင်းပနေကြတဲ့အကြောင်းလေးကိုလည်းတင်ဆက်အောင်ပါပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
။ကတလွန်းညဒေသကိုပိုင်အုပ်ချုပ်ခွင့်ကိုပြန်လဲရုပ်သိမ်းရေးစပိန်လွှတ်တော်ကဆက်လက်ကြိုးပမ်းနေမယ်ဆိုရင်နိုင်ငံရေးချက်တဲတွေပိုဆိုးလာနိုင်တယ်လို့ကတလွန်းညဒေသနာအစိုးရရဲ့သမရကတ်စ်ပူချမွန်ကသတိပေးလိုက်ပါတယ်လွှတ်တော်မှာအဆိုပြုထားတဲ့အစီအစဉ်ဟာလက်ခံနိုင်စရာအခြေအနေမရှိသလိုကတလွန်းညဒေသကလူမှုအပေါ်ဒဏ်ရာအကျိုးဆက်တွေချက်ချင်းကြုံလာနိုင်တဲ့အကြောင်းဒီနေ့ထက်လွှတ်တော်ကိုပြဖို့ရဆက်မှာပြောဆိုထားပါကြီးမားပြီးတမူထူးခြားတဲ့အခြေအနေတရားဖြစ်ပြောထားတဲ့စပိန်ဘဟုအစိုးရအနေနဲ့ကတလွန်းညဒေသရဲ့နိုင်ငံရေးအရကိုယ်ပိုင်လွှတ်လပ်ခွင့်ကိုရုပ်သိမ်းတာဟာပြဿနာကိုပုံမကြီးထွားရှုပ်ထွေးလာအောင်ဖန်တီးရတာရောက်နိုင်တဲ့အကြောင်းလည်းပြောဆိုထားပါတယ်ထလွတ်တော်ကတော့ကတလွန်းညဒေသကိုဗဟုအစိုးရကတည်းကအုပ်ချုပ်သွားဖို့မနှက်ပန်တောက်ချာနေမှာဆုံးဖြတ်လိမ့်မယ်လို့လည်းမျှော်လင့်ထားကြတာပါကတလွန်းညသမ္မတကဒီနေ့ကြေညာချက်တစ်ခုထုတ်ပြန်ဖို့ရှိနေတဲ့အကြောင်းလဲဒေသနာအစိုးရကပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူးဒါပေမဲ့လည်းသမ္မတရဲ့ကြေညာချက်ထဲမှာအော်တိုဘားလ၁ရက်နေ့ကလူဆန္ဒခံယူပွဲရလဒ်ကိုအခြေခံပြီးတရားလွတ်လပ်တဲ့နိုင်ငံဖြစ်တရားဝင်ကြေညာဒါမှမဟုတ်ဒေသနာအစိုးရအတွက်ရွေးကောက်ပွဲကိုအချိန်ဆုံးကျင်းပတာတွေပါဝင်နိုင်တယ်လို့လည်းအတိမပြုနိုင်တဲ့သတင်းတွေထွက်ပေါ်နေပါတယ်
ကင်ညာနိုင်ငံမှာဒီကနေ့ဂျာတာပြည်နယ်မှာပြန်လည်ကျင်းပတဲ့သမရရွေးကောက်ပွဲမှာတော့ရဲတွေနဲ့ဆန္ဒပြသူတွေကြားရုံရင်ဆန်ကပ်ဖြစ်တာတွေနောက်အတိုက်ခံတွေအားကောင်းတဲ့ဒေသတွေမှာမဲယုံနေမဖွင့်တာတွေကြောင့်သမရရွေးကောက်ပွဲမှာအထင်အငော်တွေဖြစ်ခဲ့ပါတယ်မြို့တော်နိုင်ရိုဘီကဆင်းရဲသက်ရက်ွက်ကီဘီရာကမဲယုံကိုကာယံဖို့ရဲကစူးစမ်းခဲ့တာမှလည်းဆန္ဒပြသူတွေကိုမျက်ရည်ယိုဖုံးနဲ့ခွဲခဲ့ပါတယ်ကီဆူမူမြို့မှာလည်းဒါစင်နဲ့ချီတဲ့မဲယုံတွေပိတ်ထားပြီးရွေးကောက်ပွဲဆန်ရာတာဝန်ရှိသူတွေကိုလည်းမတွေ့ရသလိုအကြမ်းဖက်မှုတွေလည်းဖြစ်ခဲ့ပါတယ်အဓိကရုံးအတွင်အမျိုးသားတဦးသေဆုံးကြောင်းဒေသခံရဲတပ်ဖွဲ့ကအတည်ပြုထားပါတယ်ပြီးခဲ့တဲ့နှစ်လကျော်ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာသမရဥဟုရုကင်ညာတာအနိုင်ရခဲ့တာပါဒါပေမဲ့လည်းနိုင်ငံရဲ့ရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲမှာပုံမှန်မဟုတ်တာတွေတရားဥပဒေနဲ့မညီတာတွေရှိခဲ့တယ်ဆိုပြီးတရားရုံးချုပ်ကရွေးကောက်ပွဲရလဒ်ကိုပယ်ဖျက်လိုက်တာကြောင့်သမရရွေးကောက်ပွဲကိုပြန်ပြီးတော့ကျင်းပရတာပါပြန်လည်ကျင်းပတဲ့ရွေးကောက်ပွဲကလည်းရှုပ်ရှုပ်ထွေးထွေးဖြစ်နေပါတယ်။နိုင်ငံရဲ့ရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲလုပ်ငန်းစဉ်ကိုတိုးတက်ပြောင်းလဲမှုမရှိဘူးလို့အတိုက်ခံကောင်းဆောင်ရိုင်လာအိုဒင်းကာကဝေဖန်ပါတယ်။သူ့ကိုထောက်ခံသူတွေရွေးကောက်ပွဲကိုသတိမှောက်ဖို့ဆော်ဩပြီးသူကလည်းပြီးခဲ့တဲ့သတင်းနှစ်ပတ်ကမှကိုယ်စလဲလောက်ဖြစ်ကနေနှုတ်ထွက်ထားပါတယ်ရှင်
။ UN နိုင်ငံကတ်ဒေသမှာပြစ်ကတ်တွေကိုရှောင်ရှားနိုင်မှုကွက်ထွက်ရေးအတွက်ကျင်းပခဲ့တဲ့လူမှုဆန္ဒခံယူပွဲရလဒ်တွေကိုဆိုင်းငံ့ထားပြီးအပြန်အလှန်အနေနဲ့ဆွေးနွေးညင်နိုင်မှုကတ်ဒေသခေါင်းဆောင်တွေရဲ့ခံလန့်ချက်ကိုအီရတ်ဝန်ကြီးချုပ်ဟေဒါဘာရီကဒီကနေ့ပဲပယ်ချလိုက်ပါတယ်။အီရတ်ဆိုရအနေနဲ့ကတ်ဒေသလူမှုဆန္ဒခံယူပွဲရလဒ်ကိုတရားဝင်ပယ်ဖျက်ဖို့နဲ့အခြေခံဥပဒေကိုလေးစားလိုက်နာဖို့ကိုသာလက်ခံမှာဖြစ်တဲ့အကြောင်းဝန်ကြီးချုပ်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။စက်တင်ဘာလနဲ့ကျင်းပခဲ့တဲ့ဆန္ဒခံယူပွဲမှာတော့မြောက်ပိုင်းကတ်ဒေသတရားခွက်ထွက်ရေးကိုတခဲနဲ့ထောက်ခံပေးပေးထားပါတယ်။အီရတ်ဝန်ကြီးချုပ်ကတော့လူမှုဆန္ဒခံယူပွဲဟာတရားဝင်မှုမရှိကြောင်းကြေညာထားတယ်လို့အစိုးရတပ်တွေဆီလိုပြီးကာကွယ်မှုအပါဝင်ကတ်လူမျိုးတွေထိခိုက်မှုအောက်မှာရှိနေတဲ့အငင်းပွားနယ်မြေတွေကိုလည်းပြန်လည်သိမ်းယူခဲ့တာပါ။ဇွန်မာဒေသမှာလည်းဒီကနေ့အစိုးရတပ်တွေရဲ့တိုက်ခိုက်မှုတွေရှိခဲ့ကြောင်းကတ်ဒေသအာဏာပိုင်ကပြောဆိုထားပါတယ်။ထိတ်တဲရင်ဆိုင် ပြုခတ်တွေကြောင့်နှစ်ဖက်စလုံးထိခိုက်နေတာနေရတယ်လို့ယူရိုနိုင်ငံမှာသူထက်တန်ယူပြဿနာတွေလူမှုရေးမတည်မငြိမ်မှုတွေရရှိပေါ်ပေါက်လာနိုင်တဲ့အန္တရာယ်ရှိတဲ့အကြောင်းလဲကတ်တီစာအစိုးရကမနေ့တုန်းကပဲပြောဆိုထားတာပါ။တခက်မှုတွေဖြစ်ပေါ်နေတဲ့အတွက်ဘယ်ဘက်ကမှနိုင်ရမှာမဟုတ်တယ်လို့တိုင်းပြည်မှာမတည်မငြိမ်အခြေအနေတွေကဥတီစီမှာဖြစ်တာကြောင့်အလုံးနစ်နာလိမ့်မယ်လို့လဲသတိပေးထားပါတယ်။ကတ်တီစာခေါဆောင်တွေကတော့စနက်ခိုင်ဝဲရလက်ကိုဆန်းကန်ထားပြီးဆွေးနွေးညှိနှိုင်းမှုအပြင်အစိုးရတပ်ဖွဲ့တွေရဲ့စစ်ဆင်ရေးအလုံးကိုချက်ချင်းရဆိုင်မှုလဲတောင်းဆိုထားပါတယ်။
အရှေ့လေပိုင်းဒေသကနှိမ့်ဆက်ညှဉ်းပန်းခံရမှုတွေနဲ့ကိုယ်ခွေယုံကြည်မှုအရာလူနည်းစုဖြစ်ချရသူတွေကိုကူညီကယ်ဆယ်ရေးကုလသမဂ္ဂရဲ့အရာမရောက်တဲ့ဆောင်ရွက်ချက်တွေအတွက်အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကရန်ပုံငွေထပ်မပေးတော့ဘဲဒီလူတွေကိုအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးဌာနကဓာတ်ရိုက်ကူညီပေးအပ်မယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကပြောဆိုလိုက်ပါတယ်။အရှေ့လေပိုင်းဒေသရင်းကခရီးရန်တွေရဲ့အတိဒုက္ခတွေကိုပုံမူသိရှိလာအောင်မြင့်တင်ဆောင်ရွက်နေတဲ့ခရီးရန်ကာကွယ်ရေး Defense of Christရန်လိုခေါ်တဲ့အဖွဲ့ရဲ့ညစာစာပွဲမှာမနေ့ဗုဒ္ဓနေ့ညကဒုသမရကအခုလိုကြေညာတာဖြစ်ပါတယ်။အကြမ်းဖက်ဝါဒီအဖွဲ့တွေရဲ့တပ်ဖြတ်မှုတွေလူမျိုးတုံးတပ်ဖြတ်မှုတွေကြားနှိမ့်ဆက်ညှဉ်းပန်းခံရတဲ့ခရီးရန်တွေနဲ့လူနည်းစုတွေကိုထောက်ပံ့ရေးမှာကုလသမဂ္ဂကိုပဲအာမကိုတော့ဘူးလို့ဒုသမရကပြောဆိုပါတယ်။ကိုယ်ခွေယုံကြည်မှုကြောင့်ဖိနှိပ်ခံရသူတွေကိုကူညီပေးနေကြတဲ့တတိပုဂ္ဂလအဖွဲ့အစည်းတွေဘာသာရေးဆိုင်ရာအဖွဲ့အစည်းတွေနဲ့အမေရိကန်ဘက်ကဒီကနေ့ကစပြီးရှေ့လျှောက်လို့နီးနီးကပ်ကပ်လက်တွဲဆောင်ရွက်မယ်လို့လည်းပြောပါတယ်။ကိုယ်ခွေယုံကြည်မှုအရလူနည်းစုဖြစ်ကြရသူတွေကိုကုလသမဂ္ဂရဲ့ကူညီမှုကအရာမရောက်တာကြောင့်ဒီလူတွေဟာမလိုအပ်ဖဲဒုက္ခတွေနဲ့ရုန်းကန်နေရတယ်လို့လည်းပြောဆိုပါတယ်။ဘယ်နိုင်ငံတွေပါတယ်လဲဆိုတာကိုဒုတိယသမ္မတကအသေးစိတ်မပြောသလိုဘယ်အချိန်မှအပြောင်းလဲလုပ်မလဲဆိုတာနဲ့ကုလသမဂ္ဂမှာအမေရိကန်တို့ထည့်ဝင်နေတဲ့ငွေတွေကငွေဘလောက်ကိုလွှဲပြောင်းပေးအပ်မလဲဆိုတာတွေကိုလည်းအသေးစိတ်မပြောခဲ့ပါဘူးရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိဆိုင်းတိုမီတာ16 kHz 1068 ညဆိုင်းတိုမီတာ19 kHz 15965ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA American တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့ဗြိတိန်နိုင်ငံကဥဆောင်ရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းတစ်ချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှပြန်ဝေထားပါတယ်။ပြည်ပကတိကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာ6000ကျော်ထွက်ပြေးရတဲ့အထိဖြစ်ခဲ့ရတဲ့အပေါ်ရှုတ်ချဖို့မြန်မာစစ်တပ်ကဆက်စပ်ရေးတွေချက်ချင်းရပ်ဆိုင်မှုတောင်းဆိုထားတဲ့ကြေညာချက်ကိုလုံခြုံရေးကောင်စီကတည်ပြုရေးမှာမြန်မာနိုင်ငံပေါ်နှစ်ပေါင်းများစွာနိုင်ငံရေးစီးပွားရေးအရဩဇာညောင်းခဲ့ပြီးဗီဒီယိုအနာ3ဝင်ရှိတဲ့တရုတ်နိုင်ငံကဆန့်ကျင်မှုတွေနဲ့ရင်ဆိုင်နေရတယ်လို့လည်းကုလသမဂ္ဂတန်တမန်တိုင်ဝမ်ကပြောဆိုနေကြတာပါ။ဆုံးဖြတ်ချက်မူကြမ်းထဲမှာတော့အောက်တိုဘာ25ရက်နေ့ကမြန်မာလူမျိုးရေးကင်းစကန်30လောက်ကိုစီးနှင်တက်ခိုက်ခဲ့တဲ့ ARS ဆွေရအုပ်စုကိုလည်းပြစ်တင်ရှုတ်ချထားပါတယ်။မြန်မာလူမျိုးရေးတပ်ဖွဲ့တွေနဲ့လက်နက်ကန်အရသားတွေကရိုဟင်ဂျာတွေပေါ်စစ်တရားဖြစ်စီချေမုန်းတာတွေရှိခဲ့ကြောင်းလည်းမူကြမ်းမှာဖော်ပြထားပေမဲ့တန်ခတ်ရင်းယူရည်လို့ဖို့တောင်းတိုက်တွန်းချက်မျိုးတော့မပါဝင်ပါဘူး။မြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေတည်ငြိမ်စပြုလာနေတဲ့အတွက်တပ်ဖွဲ့ဝင်တွေကိုပြန်လည်ရှုတ်ချနေပြီဖြစ်တဲ့အကြောင်းမနေ့တုန်းကပဲသတင်းထုတ်ပြန်ထားတာပါ။ဒီကံပြင်းနေရေးလွန်ကျွေးကောင်စီမှာဆုံးဖြတ်ချက်ချဖို့ကြိုးပမ်းနေချိန်မှာပဲမနေ့တုန်းကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စီရန်ကြီးတွေကလည်းမြန်မာအစိုးရအနေနဲ့ပြဿနာကိုအမြန်ဆုံးဖြေရှင်းဖိအားပေးပြောဆိုသွားပါတယ်။ဒီကံပြင်းနေမှာရိုဟင်ဂျာတွေပေါ်ရက်စက်ချင်းကျုံမှုတွေကိုရပ်ဆိုင်ဖို့လူသားချင်းစာနာမှုအကူအညီတွေပေးရနိုင်အောင်ဆောင်ရွက်ဖို့နဲ့အခြေအနေမှန်ကိုသိနိုင်အောင်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးဖွဲ့ကိုလွတ်လပ်လပ်စုံစမ်းဝင်ပြုဖို့လဲလူ့ခွင့်ရေးစုံစမ်းစစ်ဆေးသူရန်ကြီးတွေကတိုက်တွန်းထားတာပါ။မြန်မာအစိုးရကတော့ရခိုင်ပြည်နယ်ကအချက်အလက်တွေကိုဖြေရှင်းဖို့ကုလသမဂ္ဂတွင်ရမှုချုပ်ဟောင်းကော်ဖီအန်နန်ဦးဆောင်တဲ့ရခိုင်အချံဘေးကော်မရှင်ရဲ့တိုက်တွန်းချက်တွေအတိုင်းအကောင့်ထဲပုံနိုင်မှုကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းကြေပြုထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အာရှဒေသပထမဆုံးခီးစဉ်အတွင်းမှာတော့အာရှဒေသကအမေရိကန်ရဲ့ရေးပါတဲ့စီးရင်မဟာမိတ်တွေကပူးရဲသဘောတူညီမှုကိစ္စရဲ့နယ်ပယ်တွေအပေါ်အလေးထားမယ်လို့ခန့်မှန်းထားကြပါတယ်။အမေရိကန်သမ္မတရဲ့12ရက်ကြာအာရှဒေသခီးစဉ်ကိုနိုဝင်ဘာလ3ရက်နေ့မှာစတင်မှာဖြစ်ပြီးဂျပန်၊တောင်ကိုရီးယား၊တရုတ်၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတို့ကိုတွားရောက်မှာဖြစ်ပါတယ်။ဗ ပြန်နိုင်ငံမှာကျင်းပမယ့်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေပက်ညီလာခံကိုလည်းသမ္မတတက်ရောက်မှာပါအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကကမ္ဘာခထပြုပြီးမြောက်ကိုရီးယားနျူကလ িয়ার ချင်းချောက်မှုလိုမျိုးလုံခြုံရေးကိစ္စတွေကိုအဓိကထားပြီးဒေသရင်းကောင်ဆောင်တွေဆွေးနွေးကြမယ်အရှေ့အာရှညီလာခံကိုတော့သမ္မတတက်ရောက်မှာမဟုတ်ပါဘူးမြောက်ကိုရီးယားအစိုးရအနေနဲ့သူ့ရဲ့နျူကလ িয়ার လက်
ပါကစ္စတန်နိုင်ငံမှာကျင်းပချက်စားမှုနဲ့အမှုရင်ဆိုင်မှုစင်ကုတ်ထားတဲ့တရားခွင်ကိုလာရောက်ဖို့ပြက်ကွက်ခဲ့တဲ့အတွက်ဝန်ကြီးချုပ်ဟောင်းနော်ရှယ်ကိုဖမ်းဆီးဖို့ပါကစ္စတန်တရားရုံးကဒီကနေ့ပဲဝန်ထမ်းထုတ်လိုက်ပါတယ်ဇနီးပြည်သူစေကုတ်သားမှုခံယူနေတဲ့ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာရောက်နေတဲ့ဝန်ကြီးချုပ်ဟောင်းအနေနဲ့တရားခွင်မလာနိုင်တဲ့ကိုလက်ခံခွင့်ပြ
ကွယ်လွန်သူထိုင်းပြည်ရဲ့ဘူမိဖို့အတွေ့အကြုံရရှိလာခဲ့ကြပါတယ်။ကွယ်လွန်သူထိုင်းပြည်ရဲ့ဘူမိဖို့အတွေ့အကြုံရရှိလာခဲ့ကြပါတယ်။ထိုင်းပြည်ရဲ့အတုပါရှုသူတွေလမ်းမာတွေပေါ်မှာတန်းစီကြီးရှုခဲ့ကြပါတယ်။ထိုင်းပြည်ရဲ့အတုပါရှုအခမ်းအနားကိုတော့နိုင်ငံတကာကတော်ဝင်မိသားစုတွေ၊ဂုံတရေရှိပုဂ္ဂိုလ်တွေနဲ့အတူသမရဦးထင်ကျော်နဲ့ဇနီးဒေါ်စုစုလွင်တို့လည်းတက်ရောက် ဒီကနေ့ကြားသာပေးနေမှာပြန်လဲကျင်းပတဲ့သမ္မတရွေးကောက်ပွဲမှာတော့ရဲကောင်တွေနဲ့ပြီးမှပြင်ဆက်ဖို့ရှိပါတယ်။နိုင်ငံကမြင့်မို့တောင်အဖြစ်တင်စားဆောက်လုပ်ထားတဲ့မိသူကျိုးမဲ့အဆောက်အုံကိုပို့ဆောင်တာဖြစ်ပါတယ်ရှင်။
Now, so you are in the Renego, Kuan Lunia, Matting, you tied to Pepe Jarava, Fiu Yaniku, Tolwini, a D. Sizengo, Fiu Internet Samina, Pede, Burmese.buanews.com, Chenoro Tolwini, the behind a Tema, Be, Diet Nasinavare, a good old Ren San Marigo, Tinsat Lavame, Fiu, the Ren Badri, you can be nega, Chinidia, a Chiche, so you are negate, Lu, Nemanangan Saya, Lu Quen Ye, Kula, two Kuzele. ရန်ဟီလီကကုလသမဂ္ဂကော်မတီတစ်ခုကိုဗိုလ်တုနေ့ကတင်သွင်းတဲ့အစီရင်ခံစာမှာဖော်ပြပါရတယ်။မြန်မာလူညုံရေးတပ်ဖွဲ့တွေဟာလူသားလူပေါ်ကျူးလွန်တဲ့ရာဇဝတ်မှုကိုကျူးလွန်နေတယ်လို့နိုင်ငံတကာလူအခွင့်အရေး AI အဖွဲ့ကလည်းဆွဆွဲထားပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားဤဝန်ကြီးဌာနကဘလို့ခေါ်ဝေါ်သုံးနှုန်းပြောဆိုမလဲဆိုတာသုံးသပ်နေစေဖြစ်ပါတယ်။ဒီအကြောင်
ရှိရာကိုရခိုင်ပြည်နယ်ကနေဟူရင်းဆာမွတ်စလင်တိုင်းနယ်ချီအလုံးရထမ်းရောက်လာတာကြောင့်ဒီခြေအနေကိုရက်တန့်ဖို့နိုင်ငံတကာတိုင်ဝမ်ကတောင်းဆိုနေကြတာပါရက်ဆက်ကြမ်းကြုတ်မှုတွေဖြစ်အောင်ကျောက်စရာကောင်းပြီးတော့တိတ်ခါကင်းမဲ့လာတဲ့ပြောဆိုမှုတွေမြန်မာနိုင်ငံထဲမှာရှိနေတယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂထုတ်ကိုယ်စလဲရဟင်းလီကပြောပါတယ်
Unfortunately, there seems to be little sympathy.
We
wish the report would have reflected the difficulties of resolving the problems that are a legacy of
decades of internal အကြံပြုချက်တချို့ကိုတော့စိတ်ပြတ်မိပါတယ်လို့တန်မတ်ကြီးဟောက်သူဆောင်ကပြောဆိုသွားတာပါ။နိုင်ငံတကာလူခွင့်ရေးအဖွဲ့အမ်နက်စတီအင်တာနေရှင်နယ်ကဂျွန်လင်းကတော့ရိုးရှားမွတ်စလင်6သိန်းနီးပါးထွက်ပြေးရတဲ့အခြေအနေဟာလူမျိုးတုံ့ရှင်းလေးတုတ်တင်ရရောက်တယ်လို့သူတို့အဖွဲ့ကယူဆချပြီးတော့ပြဿနာရဲ့ပမာဏကိုပေါ်လွင်စေတယ်လို့ VOA ကိုစကိုက်ကနေတဆင့်ပြောပါတယ်
That's comparable to the entire population of Washington, D.C. အမေရိကန်လွှတ်တော်အမတ်တချို့ကလည်းမြန်မာနိုင်ငံအတွင်းကလုပ်ရက်တွေဟာလူမျိုးတုံးတုတ်တေရှင်းနေရရောက်နေတယ်လို့ဆိုပြီးဒီလိုခေါ်ဝေါ်တုံးလုံးမှုတိုက်တွန်းပါတယ်။ဒါပေမဲ့အစိုးရအကြီးအကဲအရာရှိတွေကတော့ဒီတုံးလုံးကိုတုံးဖို့အဆင်သင့်မဖြစ်သေးဘူးလို့ပြောပါတယ
်။ I want to be very clear. We are not shying away.From the use of any appropriate
term. ကျွန်တော်ရှင်းလင်းလင်းပဲပြောပြစီခေါ်ဝေါ်တုံ့နှုတ်မှုနဲ့ပတ်သက်လို့ကျွန်တော်တို့ရှောင်နေတာမဟုတ်ပါဘူးဖြစ်ပေါ်နေတဲ့အခြေအနေကိုဆုံးဖြတ်သတ်မှတ်ဖို့အတွက်အချက်အလက်နဲ့မူဝါဒစမ်းစစ်မှုတွေကိုအသေးအချာကိုရွေလောက်ဆောင်နေတာဖြစ်ပါတယ
်အရှိတော်အာရှဆိုင်ရာအမေရိကန်ကျူလက်ထောင်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီပြောတာပါမြန်မာစစ်တဲ့ခေါင်းဆောင်တွေအပေါ်ဗီဇာကင်းလွတ်ခွင့်ဆိုင်းငံ့တာအပါအဝင်အကျဉ်းဖတ်မှုတွေနဲ့ပတ်သက်တဲ့တာဝန်ရှိသူတွေကိုအရေးယူဖို့အတွက်ဆောင်ရွက်နေတဲ့အကြောင်းလဲမစ္စတာမာဖီကပြောဆိုသွားပါတယ်ရှင်
မကင်ပြူတွေပြောပြခဲ့တာပါတစ်ဆက်တည်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းမှာနေမြေအခြေအနေတည်ငြိမ်လာပြီလို့ဆိုပြီးနေမြေရှင်းလင်းလုပ်ခဲ့တဲ့စစ်ကြောင်းတချို့ကိုဘူတိတော်မောင်တော်ဒေသကနေရုတ်သိမ်းမယ်လို့တပ်မတော်ကကြေညာထားပါတယ်တပ်မတော်အပေါ်နိုင်ငံတကာပီအားတွေရှိလာနေခြင်းမှာအခုလိုစစ်ကြောင်းတချို့ကိုရုတ်သိမ်းဖို့လုပ်နေတာဖြစ်ပါတယ်တကယ်ပဲအဲ့ဒီဒေသရဲ့လုံခြုံရေးကစိတ်ချရတဲ့အခြေအနေရှိပါပြီလား VOA မြန်မာပိုင်းသတင်းတော်ကိုမိုးစော်သတင်းပေးပို့ထားပါတယ်
ရခိုင်ပြည်နယ်ဘူတိတောင်မောင်တော်ဒေသမှာဩဂုတ်လ25ရက်နေ့ကအကြမ်းဖက်သမားတွေကလုံခြုံရေးစခန်း30ကိုတချိန်နဲ့တပြိုင်နက်ဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်တပ်မတော်နဲ့နေကြားဆောင်ရဲတပ်ဖွဲ့ကနေမြေရှင်းလင်းရေးလှုပ်ဆောင်ခဲ့ပါတယ်စက်တင်ဘာလ9ရက်နေ့နောက်ပိုင်းမှာထိတွေ့တိုက်ခိုက်တာတွေညှော်နေလာပြီးအခုအခါနေမြေတည်ငြိမ်အေးချမ်းမှုအတန်အသင့်ရလာတာကြောင့်တပ်မတော်တပ်ရင်းတပ်ဖွဲ့တချို့ကိုဘူစီတော်မောင်တော်စစ်စင်ရေးနေမြေကနေရုတ်သိမ်းပြီးစစ်တွေမျိုးမှာအရန်အင်အားဖြင့်စုဖွဲ့ထားရှိကြောင်းတပ်မတော်ကအောက်တိုဘာလ25ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်အကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားခဲ့တဲ့ဒေသကတပ်အင်အားတွေရုတ်သိမ်းသွားတာကြောင့်ဒေသခံတွေဟာလုံခြုံရေးအတွက်စိုးရိမ်နေကြောင်းကိုင်းကြီးရခိုင်ရွာကဒေသခံတဦးကအခုလိုပြောပါတယ
်ကိုကိုနဲ့တုံးတုံးတော့ပြန်ရုတ်သိမ်းရပါလိမ့်ခင်ဗျာရောဝဲတပ်ဖွဲ့ကပြည်သူ့ရဲတပ်ဖွဲ့လို့ရှိပါတယ်ခင်ဗျာကျွန်တော်တို့ကတော့သူ့ရဲ့ဆောင်ကြမှုတွေရှိတာပေါ့တိတိလုံလုံရှိရင်များတော့အဖြစ်သူတို့ကနေပြီးတော့ဒီလိုချိန်မွေးဝင်ရောက်တိုက်ခိုက်နိုင်တဲ့အနေအထားတော့ရှိတာပေါ့
ဒီလ22ရက်နေ့ကလည်းဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်စီယိုအနီးမှာအကြမ်းဖက်သမားတွေကတနက်နေ့ပြစ်ခတ်တာကြောင့်မောင်တော်မျိုးနဲ့အောင်တည်ကြီးရွာကဒိုင်းနဲ့အမျိုးသား2ဦးသေဆုံးပြီး2ဦးဒဏ်ရာရခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်။ဩဂုတ်လအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတလာနီးပါးအကြာမှာနေရက်ဒေသကနေတင်းဆောင်ခဲ့တဲ့ရခိုင်နဲ့အခြားတိုင်းသားတွေအတော်များများဟာနေရက်ပြန်ခဲ့ပါတယ်။ဒါပေမဲ့ဟင်ဒူဘာသာဝင်တွေကတော့နေရက်မပြန်ရဲပဲရှိနေစေဖြစ်ပါတယ်။လက်ရှိအခြေအနေကိုဟိန္ဒူလူမှုရေးအသင်းအဖွဲ့ခေါင်းဆောင်ဦးနီမောက
မွတ်စလီရဲကနောက်ပြန်တိုင်းနေပါညာရယ်ခေါ်လာခါလာပြရတယ်လေသူတို့ကလည်းလို့ခေါ်လာခါလာပြရရလို့အင်းနေကြပါ
ဟိန္ဒူဘာသာဝင်တွေဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားစဉ်ကမောင်တော်မျိုးမှာ6ယောက်အသက်ခံရသလိုခမောင်းစိတ်မျိုးအညီရဲဘော်ကြကြေးရွာမှာလည်း55ယောက်တပ်ဖြတ်ခံရပြီးလူ50ကျော်ပျောက်ဆုံးနေစေဖြစ်ပါတယ်ပျောက်ဆုံးသူတွေဟာတပ်ဖြတ်ခံရပြီးချောင်းရီမှာမျောလိုက်တယ်လို့ယူဆကြောင်းလဲဦးနီမောကပြောပါတယ်2019ခုနှစ်ဩဂုတ်လ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုပြီးလုံခြုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းတဲ့နောက်မှာအစ္စလမ်ဘာသာဝင်6သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားကြောင်းကုလသမဂ္ဂကထုတ်ပြန်ထားပါတယ်။ဒီလိုလူသိမ်းနဲ့ချီပြီးတိမ်းရှောင်ခဲ့တဲ့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီကရခိုင်ပြည်နယ်စစ်စင်ရေးတွေကိုအ мян ဆုံးရပ်ဆိုင်းရေးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေကိုပြန်လည်လက်ခံရေးတောင်းဆိုချက်တွေအပါအဝင်ဆုံးဖြတ်ချက်မူကြမ်းကိုအခုရက်ပိုင်းကပဲအဖွဲ့ဝင်နိုင်ငံတွေကိုဖြန့်ဝေထားပါတယ်ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကရခိုင်ပြည်နယ်မြောက်ပိုင်းကနေလုံခြုံရေးတပ်ဖွဲ့ဝင်တွေရုတ်သိမ်းတဲ့အပေါ်မှာအခုလိုတုံ့တက်ပါတယ်
။အဲလိုတပ်မတော်တစ်ခုစစ်တပ်တစ်ခုရဲ့ဆုတ်အတက်ဆိုတာမျိုးကိုတရားဝင်ကြီးညာတယ်ဆိုတဲ့ကောင်ကဟုတ်လား။သူ့မှာလည်းအကြောင်းတစ်ခုရှိမှာပေါ့။ဒီတပ်တစ်ခုရဲ့လုံခြုံမှုကြီးရဆိုတဲ့အပိုင်းမှာနော်ဒီကာကွယ်ရေးအမည်နဲ့လုံခြုံရေးအမည်နဲ့ပါလိမ့်မယ်။ကာကွယ်ရေးအမည်ရဒီဆုတ်ရင်လည်းဆုတ်လို့ဒီလိုလုံခြုံရေးအမည်ရဒီမှာလက်တံလေးကိုကြံရစ်မှာပေါ့အဲအဲ့ဒီဒေတာလိုမျိုးကိုပြေးနိုင်တဲ့အဖြစ်အစည်းများရဲ့ဟိုဒါနေရာယူမှုကလည်းရှိနိုင်တာပေါ့ကျွန်တော်တို့မြန်မာကစစ်ပြေဆိုတာအားလုံးပကူလက်နာမိနေလေ
တက်တွေရုပ်သိမ်းတာဟာနိုင်ငံတကာရဲ့ဖိအားနဲ့လဲသက်ဆိုင်နိုင်ကြောင်းဆက်ပြောပါတယ
်ကျွန်တော်တို့ရဲ့ breaking ရဲ့အခုကျင့်သိရေပို့ရနောက်အမေရိကန်ကလည်းပါညာပါညာအားလုံးရဲ့ပြစ်မှတ်ကဒေါက်တာဆန်စစ်ကြီးတို့ရဲ့အစိုးရမှုကြီးကဘယ်လိုမှကြီးမင်းအောင်လည်းမရတက်ကိုဖြစ်နေတာကိုအဲ့လိုတကွချစ်တကွချင်ဒီခင်းကျက်ပြအောင်လုပ်လာပြီဆိုတော့ကျွန်တော်တို့လည်းတဘောပေါက်တယ်။အဲကျွန်တော်တို့အားလုံးတဘောပေါက်နေကြတာဒီလေ။အဲ့တော့အဲခုနပြောသလိုဆိုကျွန်တော်တို့ကပုံနဲ့နည်းနည်းပြေးမှာပေါ့ပုတ်လာ။အဲကျွန်တော်တို့ကလည်းပုံပြီးတော့နော်ဒီလက်ရှိစီးရဲလုပ်ချမှုကနိုင်ငံတကာပြည်အားလို့သူတို့ပို့ပြီးမှာပေါ့။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလူတွေတင်းချီပြီးထွက်ပြေးရတာဟာရခိုင်ပြည်နယ်မြောက်ပိုင်းနေမြေရှင်းလင်းတဲ့စစ်စင်ရေးတွေအတွင်းစိုးဝါတဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်လို့ဆိုပြီးတမ်မရော့နဲ့တမ်မရော့ကြီးကဲတွေအပေါ်အမေရိကန်နဲ့ဥရောပသမဂ္ဂကအရေးယူဒဏ်ခတ်မှုတွေကိုစတင်လှုံ့ဆော်နေပါတယ်ပြင်းထန်တဲ့ဒဏ်ခတ်မှုတွေလှုပ်ဖို့လည်းအမေရိကန်အစိုးရကစဉ်းစားနေပါတယ
်ကုမှုဆိုရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ပြီးခဲ့တဲ့အရင်နှစ်တွေတုန်းကမြန်မာနိုင်ငံဘက်ကနေထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တသန်းနီးပါးလောက်မှာတဝက်လောက်ကကလေးငယ်တွေဖြစ်ပါတယ်အခုကြီးပေးရေးအဖွဲ့တွေဟာကလေးငယ်ပညာရေးနဲ့တည်ငြိမ်ရေးအရေးကြီးပုံတွေကိုထောက်ပြပြောဆိုနေကြောင်းစတီဗ်ဆန်ဖို့ပေးပို့တဲ့သတင်းလွှာကိုတော့ကိုငိမ့်ညံ့ကပြောပြပါမယ
်ဘာလူခါလီဒုက္ခသည်စခန်းလုံကြုံတဲ့အမိုးအောက်မှာအင်္ဂလိပ်စာသင်ကြားရတာကလေးတွေအတွက်အဆင်ပြေလာပါတယ်ပြီးခဲ့တဲ့လရခိုင်ပြည်နယ်ကသူတို့ရဲ့အိမ်ကနေမောင်းထုတ်ခံခဲ့ရတယ်ပါတီမာနဲ့အိုင်လာတို့ညီမနှစ်ယောက်ဟာသင်ခန်းစာတွေရုပ်ပြရတာကိုပြောနေပါတယ်ဒါလေးတွေဟာလွယ်လွယ်လေးတွေလို့ပဲထင်ရပေမဲ့နောက်ွယ်ကအခြေအနေတွေကရှုပ်ထွေးပါတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကဂျက်ဆိုင်မွန်ကပြောပါတယ်
The learning centers give children who have just come through the border some sort of
အကြိုင်းနေရာတွေဟာနေဆက်ကိုဖြတ်ကျော်လာတဲ့ကလေးတွေအတွက်ပုံမှန်ပြန်ဖြစ်အောင်လုပ်ပေးတာမျိုးပါ။နောက်ပြီးတော့သူတို့စာသင်နေရပါတယ်။အားလုံးအတူတကွရှိပြီးတော့ကလေးတွေအားလုံးလုံခြုံတဲ့ပတ်ဝန်းကျင်မျိုးမှာပညာသင်နေရတာပါ
။မြန်မာနိုင်ငံဘက်ခြမ်းမှာတော့ရိုဟင်ဂျာကလေး60ရာခိုင်နှုန်းလောက်ဟာစာသင်ခန်းဆိုတာမမြင်ဘူးလို့ခန့်မှန်းပါတယ်။စီးရဲလာတဲ့ရခိုင်ပြည်မှာ2012ခုနှစ်အကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးအစိုးရရဲ့ကန့်သတ်မှုတွေကြောင့်ကျောင်းသားတွေဟာအနီးနားကရွာတွေမှာကျောင်းသွားမတက်နိုင်ခဲ့ကြပါဘူး။ဖွန်နေ
ဖွန်နာဝတီဒီကျောင်းသားတွေကျောင်းကိုမသွားနိုင်ပါဘူး။ဒါနဲ့ပဲသူတို့ပညာရေးဆုံးရှုံးရပါတယ်။တခြားရွာတွေမှာကျောင်းရှိပေမဲ့လည်းသူတို့သွားလို့မရပါဘူး။ကျွန်တော်တို့ကလည်းရွာကနေအပြင်ထွက်ဖို့ကြောက်နေကြရပါတယ်။ကလေးတွေလည်းလုံခြုံမှုမရှိလို့မသွားကြပါဘူး
။ဥပဒေတွေကလည်းမွတ်စလင်လူနည်းစုတွေရဲ့မူလအခွင့်အရေးကိုကန့်သတ်ဖို့ဖြစ်နေတယ်လို့လူအခွင့်အရေးအဖွဲ့တွေကပြောပါတယ်။
For many many years the Myanmar authorities have systematically denied
ညပေါင်းများစွာမြန်မာဆွေအတောင်ရှိသူတွေဟာရိုဟင်ဂျာတွေပညာသင်ကြားခွင့်ရရေးကိုစနစ်တကျငြင်းပယ်ခဲ့တာပါကျွန်တော်တို့အမြင်မှာတော့ဒါဟာပျက်စီးမှုအများဆုံးဖြစ်စေတဲ့မူဝါဒရဲ့အစိတ်ပိုင်းတစ်ခုဖြစ်ပြီးတော့ဒီလူအဖွဲ့အစည်းကိုဖျက်ဆီးခဲ့တာပ
ါရိုဟင်ဂျာကလေးတွေဟာပထမဆုံးအချိန်ဖြစ်စာသင်ကြားခွင့်ရနေတာနဲ့အမျှမြန်မာဘက်ချမ်းမှကြံခဲ့သူတွေကတော့သူတို့လည်းအခုလိုအခွင့်အရေးမျိုးဘယ်တော့ရမလဲဆိုတာကိုဆောင်စားနေကြပါတယ်ခင်ဗျာ
သောရရှင်ခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေကြောင်းအိမ်ဒေသကမွတ်စလင်တွေတိုက်နဲ့ကြီးပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြပြီးမှာတော့ဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်တန်ခတ်ရေးယူဖို့နိုင်ငံတကာကလှုံ့ဆော်လာပါတယ်မြန်မာစစ်ခေါင်းဆောင်တွေအပေါ်ဘာကြောင့်အခုလိုပြစ်မှတ်ထားရေးယူဖို့လှုံ့ဆော်လာတာပါလဲဒီလိုပြစ်မှတ်ထားရေးယူတန်ခတ်မှုတွေဟာမြန်မာဒီမိုကရေစီရဲ့အပြောင်းလဲဆောင်ရွက်မှုတွေအတွက်အထောက်အကူဖြစ်စေပါသလားအဟံတားဖြစ်စေပါသလားဆိုတာကိုဒီတစ်ပတ်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးသွားမှာပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပို့ပေးထားမယ်ဆိုရင်တရက်လေးလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ခင်ဗျာဒါမှမဟုတ်စာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-232-3954ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းတဲ့သောတာရှင်တွေကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။လာမယ့်စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်တင်ပြပါမယ်။ကမ္ဘာပေါ်မှာနှမ်းသက်အစီအစုံထိုင်းပြည်ရင်ဘူမိပေါ်အတူရတက်နိုင်ရွာဆန်ခဲ့တဲ့တစ်နှစ်ပြည့်ချိန်အောက်တိုဘာ26ရက်နေ့မှာတနင်္ဂနွေလုံးအနှံ့နောက်ဆုံးနှုတ်ဆက်ပွဲအတွက်ဇာပနဂါရဝပြည်ပွဲတွေကိုလုပ်ခဲ့ရမှာမြန်မာရွှေပြောင်းအလို့သမားတွေကလည်းပြုလုပ်ခဲ့ကြပါတယ်ရွှေပြောင်းအလို့သမားတွေရဲ့ခလေးတွေအတွက်ပညာရေးကျန်းမာရေးဆိုင်ရာအခွင့်အလမ်းတွေရဖို့နဲ့လူသားပိသစွာနေထိုင်နိုင်ဖို့ဘရင်ကြီးကစောင့်ရှောက်မှုပေးခဲ့တယ်လို့မြန်မာတွေကယူဆထားကြတာပါထိုင်းပြည်ဆိုင် VOA သတင်းတော့မအေးမှသတင်းပေးပို့ထားပါတယ်
။ထိုင်းပြည်မင်းမြတ်ဟာပြီးခဲ့တဲ့နှစ်အောက်တိုဘာလ23ရက်နေ့ဒေသစံတော်ချိန်ညနေ 3:52 မိနစ်မှာနိုင်ရွာဆန်ခဲ့တာဖြစ်ပါတယ်။သူ့ရဲ့နိုင်ရွာဆန်တဲ့ဇာပနာပွဲကိုတနှစ်ကျော်ကြာပြီးတော့အောက်တိုဘာလ26ရက်နေ့မှာထိုင်းနိုင်ငံတဝန်ဂါရဝပြည်ပွဲတွေလုပ်ပြီးကျင်းပခဲ့ပါတယ်။ ဘရင်ကြီးဟာရှေ့ပြောင်းလို့သမားတွေနဲ့သူတို့ရဲ့သားသမီးတွေအတွက်ပညာရေးကျန်းမာရေးဆိုင်ရာဥပဒေတွေပြဋ္ဌာန်းပေးခဲ့တဲ့အတွက်သူ့ရဲ့ကျေးဇူးတွေရှိတယ်ဆိုပြီးရှေ့ပြောင်းလို့သမားရေးလှုပ်ဆောင်နေတဲ့ရှေ့နေဦးအောင်မျိုးတန်းကအခုလိုပြောပါတယ
်ဒီရှေ့ပြောင်းလို့သမားတွေရဲ့သားသမီးတွေဟာသူတို့နိုင်ငံမှာရှိတဲ့အကြောင်းတွေကိုတက်ခွင့်ရတဲ့အဖြစ်ခွင့်ပြုခဲ့တာတွေလည်းရှိပါတယ်အဲဒီကြောင့်မို့လဲတော်တော်များများဟာအဲဒီအကြောင်းတွေမှာတက်တဲ့မြန်မာနိုင်ငံသားလို့သမားရှေ့ပြောင်းလို့သမားတွေရဲ့သားသမီးတွေရှိကြတဲ့သူတွေဘွေတောင်ယူတဲ့အဆင့်ရှိတယ်
အော်တိုဘာလ26ရက်နေ့မှာတော့မြန်မာလူသမားအများစုရှိရာနေရာတိုင်းမှာဘီရင်ကြီးရဲ့ဇာပနပွဲကိုဂါရဝသွားပြုကြသူတွေလည်းရှိပါတယ်။တန်းနဲ့ချီရှိတဲ့မြန်မာပြည်သားတွေကိုလက်ခံပေးနေတာဟာဘီရင်ကြီးကစိတ်သဘောထားမြင့်မြတ်တာကြောင့်လို့ယူဆပါတယ်။ရှေ့ပြောင်းလို့သမားကြီးလှုပ်ဆောင်နေသူတဦးကလည်းအခုလိုပြောပါတယ်
။ဟောထိုင်းပြည်ကြီးရဲ့ကောင်းကျိုးအတွက်ကြောင့်ကျွန်တော်တို့ကဒီထိုင်းနိုင်ငံထဲမှာအလုပ်ကင်စားကောင်းနေရတာလည်းမှာဟု
တ်ကဲ
့ဟုတ်တကယ်လို့လည်းဘီရင်ကမကောင်းခဲ့ဘူးဆိုရင်ကျွန်တော်တို့လက်ခံမှာမဟုတ်ဘူး။
ထိုင်းဘရင်ကြီးဟာသူ့ရဲ့တိုင်းလူပြည်သားတွေကိုသာမကမြန်မာလူသမားတွေအပေါ်မှာလည်းလူသားဆန်တဲ့အခွင့်အရေးတွေပေးခဲ့တယ်ဆိုပြီးရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
။ဘရင်ကြီးဟာဒီမင်းကြီးအင်္ဂါနဲ့ညီုံနေမဟုတ်သေးဘူးတိုင်းလူပြည်သားပေါ်မှာစောင့်ရှောက်တဲ့ပြမဒီလူသမားတွေဟာထိုင်းနိုင်ငံမှာလာလို့ကန်စားလာဟုတ်တန်းနေနေမြဒီအခွင့်အရေးပေးပြီးတော့ဟိုပေါ့လူသားနဲ့တူတဲ့အခွင့်အရေးတွေပေးပြီးတော့စောင့်ရှောက်တယ်လို့ပဲအမြင်ပါတယ်
ဒီနေ့ဆက်ရဆန်နဲ့တနည်းပြည့်ပွဲလုပ်တဲ့အချိန်မှာထိုင်းနိုင်ငံတဝန်းဆက်ယုံလုံယုံနေရုံးနေဈေးဆိုင်တွေပိတ်ပြီးဂါရဝပြုပွဲတွေကိုကျင်းပနေကြပါတယ်။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ရွှေပြောင်းစာတင်ကျောင်း80လောက်မှာတော့ဝန်ထဲချင်းအထိမ်းအမှတ်ဖြင့်ပြည်ကြီးပုံတွေကိုချိတ်ဆွဲထားပြီးပန်းဝါရောင်တွေစိုက်ပျိုးပြီးဂါရဝပြုပွဲတွေကိုလည်းလုပ်ထားကြပါတယ်။နိုင်ရဆန်ခဲ့တဲ့ပြည်ကြီးဘူမိဘောအနေနဲ့ထိုင်းအစိုးရကရောသူတို့ရဲ့တိုင်းပြည်ပြည်သားတွေကိုပါလူသားအချင်းချင်းမေတ္တာထပ်တတ်အောင်လမ်းညွှန်ပေးခဲ့တာတွေလုပ်ပေးခဲ့တယ်လို့ထိုင်းနိုင်ငံမှာနေထိုင်နေသူတွေအတွက်အထောက်အထားလက်မှတ်တွေလုပ်ဖို့အတွက်ခွင့်ပြုပေးခဲ့တာပါ။နိုင်ရဆန်ချင်းတက်တော်89နှစ်ရှိပြီဖြစ်တဲ့ဘရင်ကြီးဟာ1946ခုနှစ်မှာထီးနန်းစတင်ဆိုးဆန်နေတာပါ။ထိုင်းနိုင်ငံမှာတော့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုအားစိုက်လုပ်ခဲ့ပြီးကျေးရွာတွေအထိလမ်းတွေပေါက်နေတာ၊ရေနဲ့လျှက်စစ်မီးတွေရနေတာ၊ဆက်သွယ်ရေးလမ်းမစနစ်တွေအခက်အခဲမရှိအောင်လုပ်ဆောင်ပေးခဲ့တာတွေကြောင့်ပြည်သူအများရဲ့ချစ်ခင်မှုကိုရရှိခဲ့တဲ့ဘရင်မင်းမြတ်တစ်ပါးဖြစ်ပါတယ်။ဒီအတွက်သူ့အတွက်ဇာပနဂါရဝပြုပွဲတွေကိုထိုင်းနိုင်ငံတဝန်းလုံးမှာဝန်းနည်းမှုတွေနဲ့ထူးထူးခြားခြားကျင်းပနေကြပါတယ်ရှင်
။မအေးမပြောပြခဲ့တာပါ။ထိုင်းနိုင်ငံသံကောင်းမြို့မှာကျင်းပနေတဲ့ထိုင်းပြည်ဘူမိပေါ်ဇာပနအခမ်းအနားကိုတော့နိုင်ငံတကာခေါင်းဆောင်တွေနဲ့အတူမြန်မာသမ္မတဦးထင်ကျော်နဲ့ဇနီးတို့လည်းတက်ရောက်နေကြပါတယ်ခင်ဗျာ။အခုရေဒီယိုအစီအစဉ် PP ကျင်းမှာပဲ။ည9:00-9:00ကျော်အထိ VOE မြန်မာပိုင်းရုပ်မြင်သံကြားထုတ်လွှင့်ချက်တွေကို Asia Set 7 Jodu ကနေဖမ်းယူရှုစားနိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးပြောပြမှာပါ
။ကျင်းနေငယ်မှာဒီကနေ့ချင်းပါနေတဲ့ကြောပြန်သမရယူကောက်ပွဲမှာရင်းနဲ့ဆန်လက်ပြသူတွေကြားအတီကယုံတွေအထက်ကန်ထိချွတ်အနေနဲ့မဲယုံတွေမပွင့်နိုင်တာလို့အခက်အခဲတွေကြုံနေရပါတယ်။နယ်ဝီမြို့တော်ကကီပရာရက်ကွက်မှာမဲယုံတီကိုရှေ့လွန်ညွေးတားဆီးတွေချက်ထားဖို့ကြိုးစားခဲ့ကြတဲ့ရက်တက်ဖို့အနေကတော့ဆန်နှပြသူတွေကိုမျက်ရည်ပုံသုံးလူစုခွဲခဲ့တာပါမဲယုံအများပြပိတ်ထားရတဲ့ကီဆူမူမြို့မှာလည်းရင်းနဲ့ဆန်နှပြသူတွေကြားအတီကယုံတွင်အမျိုးသားတူတည်ဆုံသွားတဲ့အကြောင်းဒေသခံရက်တက်ဖွဲ့ကပြောပါတယ်ကက်တလုညာဒေသကိုပိုင်အချုပ်ခွင့်ကိုပြန်လည်ရုပ်သိမ်းရေးစပိန်လွှတ်တော်ကဆက်လက်ကြိုးပမ်းနေမယ်ဆိုရင်နိုင်ငံရေးချက်တွေပိုဆိုးလာနိုင်တယ်လို့ကက်တလုညာဒေသနာအစိုးရရဲ့သမရကတ်နီ3ပြေးလိုက်ပါတယ်လွတ်တော်မှာအဆိုပြုထားတဲ့အစီအစဉ်ဟာလက်ခံနိုင်စရာအခြေအနေမရှိလို့ပဲကက်တလူးညားဒေသကလူမှုပေါ်တိုက်ရိုက်အကျိုးဆက်တွေချက်ချင်းကြုံလာရနိုင်တယ်လို့ဒီကနေ့ထက်လွတ်တော်ကိုပြောပို့တဲ့ဆာမှာပြောဆိုထားတာပါ။ဤဝက်နိုင်ငံကတ်ဒေသမှာပြိပခတ်တွေကိုရှောင်ရှားနိုင်မှုခွက်ထွေရေးအတွက်ကျင်းပခဲ့တဲ့လူမှုဆန္ဒခံယူပွဲရလဒ်တွေကိုစံငံထားပြီးအပြန်အလှန်တွေနဲ့ဆွေးနွေးညှိနှိုင်းမှုကတ်ဒေသခေါင်းဆောင်တွေကလန်းချက်ကိုဤရဝန်ကြီးချုပ်ကဒီကနေ့ပဲပယ်ချလိုက်ပါတယ်။ဝန်ကြီးချုပ်ကတော့အခြေခံဥပဒေကိုလီစားလိုက်နာဖို့ကလက်ခံမှာဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုထားပါမြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့အခြေအနေနဲ့ပတ်သက်လို့ဗြိတိန်နိုင်ငံကဥဆောင်ရေးဆွဲထားတဲ့ဆွန့်ပြစ်ချက်မူကြမ်းတစ်ရပ်ကိုကုလသမဂ္ဂလူညွေးကောင်စီမှပြန်ဝေထားပါတယ်ဒါပေမဲ့လည်းတရုတ်နိုင်ငံကဆန့်ကျင်မှုတွေနဲ့ရင်ဆိုင်နေရတယ်လို့လည်းကုလသမဂ္ဂတိုင်ဝမ်ကပြောဆိုနေတဲ့အကြောင်းသတင်းတွေကဖော်ပြနေပါတယ
်ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Justin Tweet ဖြစ်ပါတယ်။ VOA American တိုင်ညနေပတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00-9:00 အထိလိုင်းလိုမီတာ19.25 MHz ကနေထုတ်လွှင့်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်နှစ်နာရီကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်ပါဗျာ။ကျွန်တော်ညင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.